မဆီအစိုးရနဲ့ပလဲနာဘတ်တင်ပြီးအကြီးအကျယ်ချမ်းသာလာတဲ့ကလေးကျွေးတစ်သေး40လောက်မြန်မာပြည်မှာရှိကြောင်းသိရပါတယ်ဒေါ်လာတန်း30သို့မဟုတ်3ကလေးရှိသူကိုဆိုလိုတာဖြစ်ပါတယ်နောက်10နှစ်ကြာရင်တော့ကလေးကျော်တစ်သေး300ကျော်ရှိလာမယ်လို့ Well X ဒေါ်လာရေးဌာနအရာရှိချုပ်မစ္စတာရမ်ဘုစ်ကပြောဆိုကြောင်းဩဂုတ်လ22ရက်နေ့ထုတ်ရိုက်တာသတင်းမှာဖော်ပြပါတယ်ကလေးကျော်တစ်သေးဥယျာဉ်60တွင်းမဲ့သဘောပါပဲဒီလေးလာရေးဌာနဟာအကြီးအကျယ်ချမ်းသာသူတွေကိုလေ့လာပြီးနှစ်စဉ်အစီရင်ခံစာ Ultra Well Report ထုတ်ဝေနေပါတယ်စင်ကာပူ၊ဂွမ်ဂျောင်း၊ဟောင်ကောင်နဲ့ကွာလာလမ်ပူအပါအဝင်မြို့ကြီး12မြို့မှာရုံးဖွင့်ပြီးသူတေတီ200ကျော်နဲ့လေ့လာနေတဲ့အဖွဲ့ဖြစ်ပါတယ်လူရေတန်း140ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်မှာဒေါ်လာ3ကလေးကျော်ချမ်းသာတဲ့တစ်သေး90ရှိပါတယ်လူရေတန်း90ကျော်တဲ့ဖိလစ်ပိုင်မှာကလေးကျွေးတစ်သေး600ကျော်နဲ့ထိုင်းနိုင်ငံမှာ900ကျော်ရှိပြီးစင်ကာပူမှာ1400လောက်ရှိပါတယ်တဲ့အာနာရှင်ခေတ်ကမတမာတဲ့နီးနယ်ချမ်းသာလာတဲ့အင်ဒိုနီးရှားနိုင်ငံသားတွေခိုလုံနေတဲ့စင်ကာပူဟာလူရည်နေပေမဲ့အရှိတောင်အရှမှာဂရေကျွဲတစ်ထည်အများဆုံးရှိတဲ့နေရာဖြစ်နေပါတယ
်မြန်မာပြည်မှာအခွင့်အထူးခံစားရလို့ကြီးပွားတဲ့ခရိုနီကိုတနာအင်အားလိုက်ပြီးအကြီးအလတ်အသေးစသဖြင့်ခွဲခြားနိုင်ပါတယ်ဒါကြောင့်ဒေါ်လာ3ကလေးကျော်ရှိတဲ့ခရိုနီ40မှာအကြီးစားကနေအသေးစားအထိပါဝင်နိုင်ပါ रे ဒေါ်လာငွေဂရေအများအပြားပိုင်တဲ့အကြီးစားခရိုနီ20လောက်သာရှိကြောင်းမနစ်ကထုတ်ဝေတဲ့ရိုက်တာလိလာချက်မှာဖော်ပြပါ रे ဥတေဇဥဇော်ဇော်ဥအောင်ကိုဝင်းဥထွန်းမြင့်နိုင်ဇေကဘာဥခင်ရွှေယူဇနာဥထေမြင့်ဥမိုးမြင့်ဥအိုက်ထွန်းစတဲ့ခရိုနီကြီးတွေကိုလူသိများပါ रे နေပြည်တော်ခေတ်မှာလည်းမြောက်စားခံနေရသူတွေဖြစ်ပါ रे ခရိုနီကြီးတွေထဲမှာမွေးစင်းနဲ့ပတ်သက်ပြီးချမ်းသာလာသူတွေလည်းရှိပါတယ်။ဥဝိုက်ထွန်းနဲ့ဥထွန်းမြင့်နိုင်တို့ကိုဘိန်းမောင်ခိုလုပ်ငန်းကြောင့်ချမ်းသာလာသူအဖြစ်မြင်ကြပါတယ
်။ဥဝိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီအုပ်စုဟာရန်ကုန်မြို့မှာအချက်အချာကျတဲ့အစိုးရအဆောက်အဦအောင်းတွေကိုဇက်တိုက်ရရှိနေပါတယ်။မကြသေးပြီကပဲရွှေကုန်စည်ဒီအနီးကကာကွယ်ရေးတပ်ကတူဟောင်းနဲ့စေယုံကျုပ်ဟောင်းကမြေဧကအချို့ကိုဥဝိုက်ထွန်းရရှိသွားကြောင်းသိရပါတယ်။မွေးစေးကရတဲ့ငွေကိုခွာချတယ်လို့အမေရိကန်ကဆွဆွဲပြီးဖိအားပေးတာကြောင့်ဥအိုက်ထွန်းတီထောင်တဲ့ Asia World Bank အာရှဒနာဘဏ်ကို2005မှာပိတ်လိုက်ရပါတယ်။ငွေမဲကြောင့်နေချင်းနာညာချင်းဥအိုက်ထွန်းချမ်းသာလာတာလို့ယုံကြည်ကြပါတယ်။တချို့ကလည်းတရုတ်ကုမ္ပဏီကိုစားစီးပွားရှာနေတာလို့ဆိုပါတယ်။ဒါပေမဲ့ဥတေဇလောက်အခွင့်အရေးမခံရဘူးလို့ဥအိုက်ထွန်းကညီကြောင်ရန်ကုန်အမေရိကန်တန်ရုံးရဲ့2009ခုနှစ်မှတ်တမ်းမှာဖော်ပြထားပါတယ်
။နေပြည်တော်ကိုအစိုးရရုံပြောင်းတော့ကရန်ကုန်မှာအိမ်ချမ်းမြေစည်းထိုးကျသွားတဲ့အတွက်ကျပ်ငွေ300နဲ့ရောင်းဖို့စီစဉ်ထားတဲ့တိုက်ခန်းကိုတဝက်စည်းနဲ့လျှော့ရောင်းခဲ့ရတယ်လို့ဦးဝိုက်ထွန်းကပြောကြောင်းပေါက်ကြားသွားတဲ့အမေရိကန်တန်ရုံးမှတ်တမ်းမှာရေးထားပါတယ်။အခုတော့အိမ်ချမ်းမြေစည်းတွေအစမတန်ထိုးတက်နေတဲ့အတွက်ဦးဝိုက်ထွန်းတို့လိုခရိုနီကြီးတွေပဲခေါင်းထောင်နိုင်တဲ့အနေအထားမှာရှိပါတယ်။ခရိုနီအများစုဟာအမေရိကန်အစိုးရရဲ့နာမည်ပြက်စီးရင်ဝင်တွေဖြစ်တဲ့အတွက်အမေရိကန်ကိုဝင်ခွင့်ပိတ်ပင်ခံရသူတွေဖြစ်ပါတယ်။ဒါပေမဲ့ Eden Company ရဲ့မန်နေဂျာဦးချစ်ခိုင်ကတော့အမေရိကန်ဗီဇာရသွားပြီလို့ Airwadi စာဆောင်မှာစက်တင်ဘာ10ရက်ကဖော်ပြပါတယ်။နေထိုင်စရိတ်ကြီးလာတဲ့ရန်ကုန်ကထွက်ခွာသူစင်ရသာဦးရေတိုးပွားနေပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာဂရွေးကျွေးခရိုနီတထေးတွေကလည်းပြုရင်းသမားပုံဖမ်းမှုကြိုးစားလာတာတွေ့ရပါတယ်။နာမည်ကြီးခရိုနီဥတေဇဥကျော်ဝင်းဥဇော်ဇော်စတဲ့ပုဂ္ဂိုလ်တွေ NLD ပါတီကိုရန်ပုံငွေကလေးကလာလှူဒါန်းတဲ့ကိစ္စဟာလူပြောများပါတယ်။ဒါပေမဲ့အရင်ကအခွန်ဆောင်သူစီးရင်မှာမပါခဲ့တဲ့ခရိုနီကြီးတွေဒီနှစ်စီးရင်မှာပါလာပါတယ်။ပြည်တွင်းအထင်ထုတ်လုပ်မှုတန်ဖိုးရဲ့900ရာခိုင်နှုန်းလောက်သာအစိုးရကအခွန်ကောက်ခံနိုင်ပါတယ်။အစိုးရတည်းရဲ့ဆောင်ရွက်ချက်ကြောင့်မော်တော်ကားနဲ့တယ်လီဖုန်းဈေးကျလာပြီးမဲ့ပြည်သူစားဝတ်နေရေးပုံမကျတဲ့လာပါတယ်။ဒါကြောင့်စင်ရသာဥယျာဉ်တိုးတက်များပြားလာပါတယ်။မြို့နယ်ပေါင်း60ကျော်ကဝင်ငွေနဲ့မိသားစုကိုကူညီပံ့ပိုးနေတဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်က2010မှာမိသားစု2000ရဲ့လူနေမှုအခြေအနေကိုစစ်တမ်းကောက်တဲ့အခါစားစရိတ်ကြီးမြင့်တဲ့ဒဏ်ကိုစင်ရသာတွေခံရပြီးမြေယာမဲ့စင်ရသာဥယျာဉ်တိုးပွားလာတယ်လို့ဆိုပါတယ်။လူနေမှုအခြေအနေဟာဥသိမ်းစင်အစိုးရလက်ထက်မှာပုံမဆိုးွားလာတာတွေ့ရပါတယ်။သတင်းတွေကြည့်ရတာကတော့ပြုပြင်ရေးရဲ့အကျိုးဆက်ကြောင့်ဂရေကျဲခရိုနီတထင်းနဲ့စင်သာဥယျာဉ်တိုးပွားဖို့သာအလားအလာရှိနေပါတယ်။